အမေရိကန်နဲ့တရုတ်တို့ရဲ့ဆက်ဆံရေးကခြေခိုင်မြဲနေပြီဖြစ်တယ်လို့အမေရိကန်ပါတိုင်းဝန်ကြီးကလေးရကြခီးအပြီးမှာပြောကြားလိုက်ပါတယ်။ဒါပေမဲ့နိုင်ငံကြုံတွေ့နေရတဲ့ထဲနဲ့ပြင်းထန်နိုင်မှာမဟုတ်ပါဘူးလို့ Janet Jackson ကဆိုပါတယ်။အမေရိကန်နဲ့တရုတ်တို့မှာရေးပါတဲ့သဘောကွဲလွဲချက်တွေရှိကြပါတယ်။ဒီအတွက်တိုက်ရိုက်ရှင်းရှင်းလင်းလင်းဆက်သွယ်ပြောကြဖို့လိုပါတယ်။အမေရိကန်နဲ့တရုတ်ဆက်ဆံရေးကိုမဟာအင်အားကြီးနိုင်ငံတွေရဲ့ပဋိပက္ခဆိုတဲ့ပေါင်းတွေကနေသမ္မတဘိုင်ဒန်နဲ့ကျမတို့ကမရှိမြင်ကြပါဘူး။ကျမတို့တိုင်းပြည်နှစ်ပြည်လုံးတိုးတက်ဖို့အတွက်ကဘာကြီးကလုံလုံလောက်လောက်ကြီးမားတယ်လို့ကျမတို့ယုံကြည်ကြတဲ့အကြောင်းအမေရိကန်တန်ယုံမှာသတင်းတောက်တွေကိုဝင်ကြီးဂျန်နက်ယဲလင်ကအခုလိုပြောခဲ့တာဖြစ်ပါတယ်။ဒီကိစ္စအတွင်းမှာမစ်ယဲလင်ဟာတရုတ်အဝင်ရှိသူတွေနဲ့ဆန်နာအေဂျာဆွေးနွေးခဲ့ပါတယ်။အချိန်တစ်ဝက်ကတရုတ်ဒုတိယဝင်ကြီးချုပ်ဟီလီဖင်းနဲ့စနေနေ့တုန်းကဆွေးနွေးခဲ့တာပါ။ဆွေးနွေးပွဲတွေဟာပွင့်လင်းအပြုသဘောဆောင်ပြီးကြေပြတ်နှက်ဆက်မှုရှိတယ်လို့မစ်ယဲလင်ကပြောပါတယ်။ရုပ်မီဒီယာတွေကတော့နက်ဆိုင်ဖွင့်လင်းလက်ထွေကျတယ်လို့ဆိုပါတယ်ကမ္ဘာအကြီးဆုံးစီးပွားရေးနှစ်ခုရဲ့အဆက်ဆက်ကိုခွဲဖြစ်လိုက်တာဟာတိုင်းပြည်နှစ်ပြည်လုံးအတွက်ဒုက္ခရောက်စေပြီးကမ္ဘာအတွက်မတီးမငြိမ်ဖြစ်စေမယ်ဆိုတာကိုနှစ်ဖက်လုံးကသိကြပါတယ်လို့လည်းမစ်ယဲလင်းကပြောပါတယ်ဒီလိုလုပ်လို့မဖြစ်နိုင်ပါဘူးလို့လည်းဆိုပါတယ်ပွင့်လင်းလွတ်လပ်မြတ်တာပြီးအပြန်လည်သက်အောင်အားကောင်းတဲ့ကမ္ဘာစီးပွားရေးကိုနှစ်နိုင်ငံလုံးကအလို့ရှိကြတာဖြစ်ပြီးတိုင်းပြည်အသီးသီးကဘက်တစ်ဖက်မှာရက်တီးကျိုးပြက်နေတဲ့ကမ္ဘာစီးပွားရေးကိုအလို့ရှိကြတာမဟုတ်ပါဘူးလို့အမေရိကန်ဘာသာရေးဝန်ကြီး Janet Yellen ကသတင်းတောက်တွေကိုပြောကြားသွားပါတယ်